ဖေဖော်ဝါရီလ14ရက်နေ့ကနေပြည်တော်ဘင်းအောင်ရိပ်သာမှာအစိုင်းရှင်မုံသတင်းဌာနကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေးအောင်လိုင်းနဲ့တွေ့ဆုံပြီးအင်တာဗျူးမေးမြန်းခဲ့တာဖြစ်ပါတယ်။လက်တလောရေပန်းစားနေတဲ့အကြောင်းအရာတွေဖြစ်တဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိစ္စကိုတမတော်ဘက်ကသဘောထားလက်တော်ထဲမှာတမတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတဲ့ကိစ္စနဲ့ရခိုင်ပြည်နယ်ထဲတိုက်ပွဲဖြစ်ပွားနေတာတွေအစရှိသဖြင့်မေးမြန်းခဲ့တာတွေကိုပြန်လည်ရှင်းလင်းပြောကြားခဲ့တာလို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီအင်တာဗျူးပါချက်လက်တွေကိုတမတော်ကာကွယ်ရေးဦးစီးချုပ်ရုံးစီ Facebook ပြီးမှသာသတင်းထုတ်ပြန်ဖို့ကြိုတင်သဘောတူထားခဲ့ပေမဲ့လည်းအစိုင်းရှင်မိုးဘက်ကသတင်းထုတ်လင်းခဲ့လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီထံတာဝန်ယူဖြေရှင်းပေးဖို့ဆိုပြီးအကြောင်းကြားစာပေးပို့ထားတယ်လို့လည်းသိရပါဗျ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဘက်ကလောက်ထုတ်လုံးဤဥပဒေအကြောင်းပိုင်းဆိုင်ရာနဲ့သာဖြေရှင်းသွားမယ်လို့လည်းပြောပါဗျ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းမှဦးကျော်စာမင်းကအခုလိုပြောပါဗျ။
ကျွန်တော်တို့စကူရနေမှာဒီတိုင်းစာကိုကျွန်တော်ရရှိတယ်ဥပဒေနည်းဥပဒေအတိုင်းကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်တိုင်ကြားတဲ့စာရပေါ့နော်ဟိုအထောက်ထားရလိုအပ်တဲ့အတွက်ကျွန်တော်တို့ဒီတိုင်းစာပေါ်မှာတိုင်ကြားသူဘက်ကိုကျွန်တော်အထောက်ထားတွေပြန်တောင်းထားပါတယ်ဒီတပတ်ကိုလည်းဒီလိုညှိနှိုင်းဆောင်ရွက်ဖို့အတွက်တောက်ကြနေမှာတော့ကျွန်တော်တရက်နေကြတာပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီကိစ္စကိုကျွန်တော်တို့နှစ်ဖက်ကိုကျွန်တော်ညှိနှိုင်းဆောင်ရွက်မှာဖြစ်ပါတယ်ဟုတ်ကဲ့မလားတရက်နေပ
ါခိုင်ခိုင်ရှင်ဖွဲ့စည်းနှစ်ခုအနေနဲ့ဘလို့သဘောတူညီချက်တွေရယူထားတယ်ဆိုတာကိုတိကျမသိတဲ့အတွက်ဒီလိုပြည်စင်မျိုးကိုနားလည်ရခက်တယ်လို့လည်းဝါရီသတင်းမီဒီယာသမားတွေကပြောကြပါဗျ။မြန်မာနိုင်ငံနိုင်ငံခြားသတင်းတောက်များအသင်းရဲ့အတွင်မူဦးသစ္စာကသူ့အမြင်ကိုအခုလိုပြောပါဗျ
။သုံးတစ်ပတ်ကိုအဆင်ပြေလို့တွေ့ကြတယ်။ကျွန်တော်တို့ကတော့ဒီပုံမှာဘာမှပြောစရာမရှိပါဘူး။သူတို့ဘလို့သဘောတူညီထားတယ်။အဲ့ဒီသဘောတူညီထားတဲ့ပုံမှာဘလို့ဆောင်ရွက်လဲဆိုတာပေါ်အရေးကြီးတာပေါ့နော်။ကျွန်တော်တို့ကတော့သူတို့ဘလို့လို့သဘောတူညီထားတာဘလို့ရှိလဲဘလို့ဆိုတာမသိနိုင်ဘူးလေ။ဘလို့ဖြစ်တာတခါမှမကြောက်ဘူး။ဒါပရမအောင်ဆုံးကြောက်ဘူးချင်းပဲ။သူအင်တာဗျူးတော့အင်တာဗျူးတိုင်းရင်းပြီးတာပဲလေအင်တာဗျူးတိုင်းမရင်းတော့ဒါသတင်းသူချင်းဝင်ဖောက်ဖြစ်တာပေါ့ဆိုတော့သတင်းရေးတာကိုခါပြန်တင်ပြရမလို့ဖြစ်နေ
တယ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမကျုပ်ဇော်မင်းထုံးကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ
်အသေးလို့တော့မသိရအဲ့ဒါတော့သူကျွန်တော်စီကပို့ထားတာရှိရဲ့ဒါကြီးရှင်မောကလည်းကျွန်တော်တို့ဒီတက်ချုပ်စီကိုတောင်းပန်စာပြန်ပြီးတော့ကြပေးကြတာရှိရဲ့ဟုတ်ကဲ့ပါဟုတ်ကဲ့
ဒါကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီထံအစိုင်းရှင်မောသတင်းဌာနကိုတက်ပြတော်ကာကွယ်ရေးဦးစီးချုပ်ရုံးကတိုင်ကြားစာပြပို့ထားတာနဲ့ပတ်သက်ပြီးနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ